ရခိုင်လက်နက်ကန်တပ် AA နဲ့အစိုးရစစ်တပ်တို့ကြားဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်သူတွေသတင်းချက်လက်အမြန်ဆုံးသိရှိနိုင်ဖို့နဲ့အခက်အခဲဘေးဒုက္ခတွေကိုအမြန်ဆုံးသတိပို့နိုင်ရေးရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာပိတ်ထားတဲ့အင်တာနက်လိုင်းတွေအမြန်ဆုံးပြန်ဖွင့်ပေးဖို့ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ်။ဒီမိုကရေစီအခြေခံလူ့ခွင့်ရေးဖြစ်တဲ့သတင်းအချက်အလက်ရယူနိုင်ဖို့အစိုးရကိုရခိုင်လွှတ်တော်အပါအဝင်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေကတောင်းဆိုနေပေမဲ့အခုချိန်အထိအရေးတယူဖြစ်ရှင်းပေးခြင်းမရှိသေးဘူးလို့လည်းရခိုင်အမျိုးသားပါတီ ANP ဘက်ကပြောပါတယ်ဒီကြောင့်ကိုတော့မတ်စုမောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဆစ်ပြစ်လာတာနှစ်ချီလာပြီဖြစ်တဲ့ရခိုင်ပြည်နယ်တွင်ရခိုင်တိုင်းဒေသလက်နက်ကင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဆက်ပြင်းထန်နေတဲ့အချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေဆက်လက်ဖြတ်တောက်ထားတဲ့အနေအထားဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကနေစလို့စစ်ဖြစ်နေတဲ့ချင်းပြည်နယ်ကမြို့နယ်တစ်မြို့အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုပါပြည်ထောင်စုဆိုရာဆက်သွယ်ရေးဝန်ကြီးဌာနကနေနိုင်ငံတော်လုံခြုံရေးအကြောင်းပြဖြတ်ထောက်ခဲ့တာပါအခုချိန်ထိလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်ပုံနှကျွန်းနဲ့မြောက်ဦးမြို့နယ်တွေမှာအင်တာနက်ဆက်လက်ဖြတ်တောက်ထားတဲ့အခြေအနေဖြစ်နေတာကြောင့်ရခိုင်ပြည်နယ်အတွင်းကဒေသခံပြည်သူတွေအပါအဝင်ရခိုင်လွတ်တော်နိုင်ငံရေးပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကရခိုင်ပြည်နယ်မှာအမြန်ဆုံးအင်တာနက်တွေပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်တွေအမြန်ဆုံးပြန်လည်ဖွင့်လှစ်ပေးဖို့ပြည်ထောင်စုအစိုးရကိုပြည်သူအများကလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတစ်ရက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကဥဆောင်ပြီးဆောင်ရွက်နေပါတယ်။လာမယ့် January 21ရက်နေ့နောက်ဆုံးထားပြီးတော့ကောက်ခံမှာဖြစ်ပြီးတော့ပြည်ထောင်စုအစိုးရပြည်ထောင်စုအစ်စ်လွှတ်တော်တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့အဓိကပရမတ်တစ်ချက်ကကြတော့ဒီရခိုင်ပြည်နယ်မှာပေါ့နော်ပြည်သူတွေကိုအတိပေးအကြောင်းကြားခြင်းမရှိဘဲနဲ့ပေါ့နော်ရုပ်တရက်အင်တာနက်ဖြတ်တောက်မှုတွေလုပ်တယ်တချို့မျိုးတွေဒီမှာဆိုအင်တာနက်ကိုလုံးဝဖြတ်တာမဟုတ်ဘူးနဲ့အင်တာနက် live ကြီးတာမျိုးတွေလုပ်တယ်ပေါ့နော်ဒီရခိုင်မှာရှိတဲ့ပြည်သူတွေကိုယ်တိုင်ပေါ့နော်ဒါကိုစိုးရင်ကြောင်းကြားမှုဖြစ်အောင်လည်းမဟုတ်ဘဲနဲ့နိုင်ငံလုံးမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဟိုကြောင်းကြားစိုးရင်ဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့ဒီကမှဒီကျွန်တော်တို့အစိုးရနဲ့ဒီတမတော်ရဲ့တရားအဲ့လိုလုံးနေတဲ့ဟာတွေပြန်လဲထိန်းကျောင်းနေမယ်လို့ထင်နေပေါ့နော်အဲ့ဒါကြောင့်မလို့ပထမကဒီပြည်သူတည့်ရလုံးကိုစဉ်းစားပါတာပေါ့နော်ရခိုင်မှာတော့ဒီလိုတွေဖြစ်နေပေါ့နော်ဒါတွေကအချိန်ကြီးအခြားနဲ့အခြားနေရာကြီးကြောင်းလာနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကနေပြီးတော့အချိန်ကြီးပေါ့နော်ဒါတွေကိုကန့်ကွက်ဖို့ရှုံချဖို့လိုအပ်တယ်ပေါ့နော်ဒီရခိုင်လက်ပတ်မှာချင်းလက်ပါမယ်အခြားတိုင်းသားလက်ပါမယ်တို့တွေကိုယ်တိုင်မဟုတ်ဘူးနဲ့အခြားတိုင်းရလုံးမှရှိရဲ့ဟိုပြည်သူတွေကပါဒါကိုတောင်းဆိုတယ်ဒီအခါမှာအင်တာနက်ဖြတ်တောက်မှုတွေကိုဆက်ကျင်ကွက်တယ်ဆိုတော့သဘောနဲ့လည်းမဲ့ဒီထက်ကိုလောက်တာပါခင်ဗ
ျစစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်ဖြတ်တောက်ထားတာကတော့တောင်းနဲ့ချီနေပြီဖြစ်တဲ့စစ်ပြေးနေရတဲ့ပြည်သူတွေရဲ့သတင်းအချက်လက်မှရယူနိုင်မှုစစ်ပြေးဒုက္ခတွေလက်တလောကြုံနေရတဲ့အခက်အခဲဒုက္ခတွေကိုသက်ဆိုင်သူတွေသိအောင်အမြန်ဆုံးပြောပြနိုင်မှုအခက်တွေ့စေတာမှုအင်တာနက်ဖြတ်တောက်တာဟာအင်တာနက်အနေရကြီးတဲ့လုပ်ရဖြစ်တယ်လို့လည်းအတန်ကကိုရဲဝေဖြစ်အောင်ကပြောပါတယ
်ဒီဘခိုင်အဲ့ဒီပလေးဘခဖြစ်နေတဲ့ဒေတာမှရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒါမှဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒါမှမရှိတဲ့ပြည်သူတွေတိဖို့အတွက်ကအင်တာနက်ကအရေးပါလာတယ်ပေါ့နော်ဆိုလိုချင်တာအမဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့အဲ့ဒီဒါမှရှိတဲ့လူတွေတိတဲ့အခါကျမှအဲ့ဒီဒါမှရှိတဲ့လူတွေကဘက်ကူတော့တိတ်ဆောင်အောင်ဆိုဘက်ကူပြီးရမယ်ဆိုတဲ့အားမျိုးတွေသိနိုင်မှာပေါ့နော်ပြီးရခါမှာဒီထုတ်ပြန်မှုတွေပေါ့ဥပမာဆိုရင်ကျွန်တော်တို့ဒီကခိုင်ရေးဆောင်ပါတယ်ပြီးမယ်ဆိုရင် AA ပေါ့နော်ခိုင်တက်မှတော့ဘက်ကနေပြီးတော့ဘယ်နေရာတွေမှာဟိုပေါ့နော်ဒီတိုက်ပွဲတွေအဆင်ပြေမဲ့ဖြစ်မယ်ဆိုပြီးတော့ပုံမှန်ထုတ်ပြန်လေးရှိတယ်ဆိုအဲ့ထုတ်ပြန်လေးရှိတဲ့ဟာတွေကိုပြည်သူတွေကဖတ်ပြီးတော့မှတို့တွေကဘယ်လိုပြေးရမလဲဟိုဘယ်လိုတိုင်းချောင်အောင်လဲဆိုတာဟာဒီမှာအခုကတစ်ဖက်ကနေဖြတ်တောက်လိုက်တဲ့အခါကျတော့ဘာမှမသိနိုင်တော့ဒီထုတ်ပြန်တဲ့ကိစ္စတွေကခိုင်တိစမှာတကယ်ဖြစ်နေတဲ့ကိစ္စတွေမသိတော့ဘဲနဲ့တော့တမန်ကမျက်ရှိပြအောင်လုပ်နေလို့တော့မှဟိုထင်အောင်ထင်မှဖြစ်လာနေကြပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုတွေပြန်ဖွင့်ပေးဖို့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရကိုအရေးတကြီးတောင်းဆိုနေပေမဲ့လို့အလေးနက်ထားပြန်လဲဖြေရှင်းပေးတာမရှိဘူးလို့လည်းရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကပြောပါတယ်ဒါကတော့နိုင်ငံသားတွေရဲ့အခြေခံလူ့ခွင့်ချိုးဖောက်မှုဖြစ်ပြီးဒီမိုကရေစီဆိုရတရမလောက်အပ်တဲ့လုပ်ရအဖြစ်လဲသူကပြောပါတယ
်ဒါဆိုပါတီရဲ့တက်တော့ကိုယ်စီဒီအနေနဲ့တက်တော့မှာသင်ကြားတောင်းဆိုတာဒီလိုရှိတာပြီဒါမဲ့ဒီဆိုရဆိုရပိုင်းကအခုချိန်ကြီးကဘာမှပြင်ပြဆောင်ရွက်တာလည်းမရှိဘူးအလုပ်ရှင်တွေလုံးနေအဲ့လိုမျိုးကျွန်တော်တို့ဒီမိုကရေစီဆိုရလည်းပြောပြီးဒီမိုကရေစီဆန်လုံးနဲ့ဘာမှမဆိုင်နေတဲ့ဒီလိုမျိုးလက်တွေ့ပိုင်းတွေတော့ကျွန်တော်တို့ကအားလုံးကကျွန်တော်တို့ပါတီအနေနဲ့လည်းထုတ်ရှာပြီးကျွန်တော်တို့လည်းအတိတ်တန်းဆိုရင်ဒီကအမျိုးတွေလက်ရှိနေကြပါတယ်
လာမယ့် January 21ရက်နေ့မှာတော့ရလာတဲ့လက်မှတ်တွေကိုစုစည်းပြီးတော့သက်ဆိုင်တဲ့အစိုးရနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေကိုတောင်းဆိုကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့လူထုကရွေးချယ်ထားတဲ့အစိုးရတရအနေနဲ့ပြည်သူအများရဲ့သဘောဆန္ဒကိုအလေးထားမယ်လို့မျှော်လင့်ကြောင်းလဲဦးဆောင်လှုပ်ရှားသူတွေကပြောပါတယ်ရှင်